တူရကီနိုင်ငံကဆော်ဒီကောင်စီဝင်ရုံအတွင်းအသက်ခံလိုက်ရတဲ့ဆော်ဒီသတင်းထောက်ဂျမဲလ်ကာရှိုဂီရဲ့အလောင်းဖက်မှဖျောက်ဖျက်ပြစ်တယ်လဲဆိုရတယ်။အဲ့ဒီလိုဖျောက်ဖျက်ပြစ်တဲ့နေရာမှာပူပေါင်းဆန်စီခဲ့တဲ့သူတွေဘယ်သူဝါလဲဆိုတာကိုထုတ်ပြဖို့တူရကီသမရက်စစ်တရုတ်အရဝန်ကဒီကနေ့တောက်ကြာနေမှာတိုက်တွန်းလိုက်ပါတယ်။သတင်းထောက်ကာရှိုဂီအသက်ခံရတဲ့တပ်ဒီအထောက်အထားတွေပို့ရထားပြီလို့သမရအာဒိုဝန်ကစွတ်တော်အစည်းအဝေးမှာပြောဆိုခဲ့ပေမယ့်အသေးစိတ်ကိုတော့ပြောမသွားပါဘူး။ဆိုရီအာရေဗျနိုင်ငံရဲ့အစိုးရရှင်နေချုပ်ကအစ္စတန်ဘူကိုလာမဲ့တနင်္ဂနွေနေ့မှာလာရောက်မှာဖြစ်တယ်လို့သတင်းထောက်ကာရှိုဂီအသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေအတွက်တူရကီတာဝန်ရှိသူတွေနဲ့တွေ့ဆုံမယ်လို့လည်းသမ္မတအာရဝန်ကပြောပါတယ်။တူရကီနိုင်ငံကပေးပို့ခဲ့တဲ့တပ်တွေတောက်အထောက်အထားရာသတင်းစာရှာကာရှိုဂီကိုကြိုတင်ကြံစီပြီးတပ်ဖြတ်ခဲ့တဲ့ပုံစံမျိုးဖြစ်နေတယ်လို့ဆိုရီဖက်ကကြေညာချက်ထုတ်ပြီးတော့ဝန်ခံပြောဆိုခဲ့တာပါ။ဒီလိုတပ်ဖြတ်ဖို့ဘသူကကြိုတင်ကြံစီခဲ့တယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။တမယရှိသူတွေကိုတရားရင်ဆိုင်နဲ့အောင်ဆက်ပြီးစုံစမ်းနေတယ်လို့ဆိုရီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။တပ်ဖြတ်မှုနဲ့ဆက်ဆက်ပြီးတော့တာဝန်ရှိသူ၅ဦးကိုဆော်ဒီအစိုးရကအလုပ်ကထုတ်ပယ်ခဲ့တယ်လို့လူ၁၈ဦးကိုလည်းဖမ်းဆီးထားပါတယ်။